သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များကိုစက်တင်ဘာလ3ရက်ဗုဒ္ဓနေ့အတွက် SPS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Terror Home မှာယနေ့အတွက်ထိတ်တန့်သတင်းများအာဖဂန်နစ္စတန်တွင်ပြင်းထန်သောငလျင်လှုပ်ခတ်မှုကြောင့်သေဆုံးသူဦးရေထပ်မံတိုးလာမယ်လို့ကုလသမဂ္ဂကသတိပေးထားပြီးအပြင်းထန်ဆုံးထိခိုက်သောကျေးရွာတချို့မှာလမ်းများပိတ်ဆို့နေခြင်းကြောင့်သွားလာရန်ခက်ခဲနေစေဖြစ်တယ်လို့ဆိုပါတယ်။ပြင်းအား9.5ရှိသောနောက်ထပ်ငလျင်တစ်ခုသည်အာဖဂန်နစ္စတန်အရှေ့တောင်ပိုင်းတွင်လှုပ်ခတ်သွားခဲ့ပြီးအဲ့ဒီဒေသတွင်နှစ်ရက်ကြာနေပါအကြာတွင်လူပေါင်း1400ကျော်သေဆုံးကထောင်နဲ့ချီသောဒဏ်ရာရရှိမှုများထပ်မံဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။ဒါဇင်ပေါင်းများစွာရှိသောရဲအရာရှိများကသောမတ်ဆူကို Melbourne Magistrate Court တွင်အင်္ဂါနေ့ကသူအားထောက်ခံသူ2ဦးနဲ့အတူဖမ်းဆီးပြီးတရားရုံးရှေ့သို့ခေါ်ဆောင်ခဲ့ပါတယ်။ CBD တွင်လူဝင်မှုကြီးကြပ်ရေးစန့်ကျင်ရေးလူမှုစည်းဝေးပွဲသို့တက်ရောက်ပြီးနောက်တနင်္ဂနွေနေ့ညနေပိုင်းတွင် Cap Sovereignty ကိုဝေယောစီနင်းသည်ဟုဆွဆွဲခံထားရသောအနေရောင်ဝစ်ဆုံဝစ်အမျိုးသား40ခန့်တွင်၎င်းကိုဆွဆွဲထားတာဖြစ်ပါသည်။နာဇီလက်သက်သောမတ်ဆူဘာဝင်အမျိုးသားတစုသည်တနင်္ဂနွေနေ့တွင်မဲလ်ဘန်မြို့လယ်ရှိနေရာ၌ဆန္ဒပြလူများနှင့်ပြင်းထန်စွာရုံးရင်းဆန်ခတ်ဖြစ်ပွားခဲ့ပြီးနောက်ဘမ်မူရန်စခန်းအချုပ်ရှာအာဏာကိုတိုက်ခိုက်ခဲ့သည်ကိုမျက်မြင်တွေ့ရှိသူများကဖော်ပြကြပါသည်။သူနှင့်၎င်းရဲ့နောက်လိုက်များသည်Original Sandapya Nia Cap Sovereignty ကိုတိုက်ခိုက်ခဲ့သည်ဟုဆွဆွဲခံရပြီးနောက်ကြွေးကြော်ကြေညာထားသောလူဖြူမျိုးသား၏ဝါဒီ Thomas Well ဆွဲချက်တင်ခံရခြင်းဖြစ်ပါသည်။တရုတ်သမ္မတရှီဂျင်ပင်သည်ရုရှားသမ္မတဗလာဒီမာပူတင်အားဘေကျင်းမြို့တွင်တွေ့ဆုံခဲ့ပြီးစက်တင်ဘာလ3ရက်နေ့နှင့်7နှစ်တွင်ကျင်းပမဲ့ကြီးမားသောစီးရေးပြချီတဲ့ပွဲမတိုင်မီဒုတိယကမ္ဘာစစ်တွင်ဂျပန်တို့တရားဝင်လက်နက်ချခြင်းနှစ်80ပြည့်နှစ်ပတ်လည်နေ့အထိမ်းအမှတ်ခန်းနာကိုကျင်းပမှာဖြစ်ပါသည်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အောင်နှင့်အီရန်သမ္မတမာဆုဘာဇရှိကန်တို့အပါအဝင်တခြားခေါင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါသည်။ဩစတြေးလျရဲ့တက်ချီရွယ်ဦးများအတွက်အိမ်တွင်ထောက်ပံ့မှုအားအစိုးရရဲ့ဂိုင်းတွဲဖြည့်ရှင်းမှုသည်လက်မခံနိုင်ဟုအတိုက်ခံကြမှာရေးပြောရေးဆိုခွင့်ရှိသူအန်နီရပ်စတင်ကစက်တင်ဘာလ3ရက်နေ့ကပြောဆိုလိုက်ပါတယ်။ဩစတြေးလျအသက်ကြီးသူတဦးသည်၎င်းတို့လိုအပ်သောအိမ်ဆောင်ရှောက်မှုအဆင့်ကိုစောင့်ဆိုင်းနေစဉ်နိုင်တိုင်းမှာသိဆုံးနေရကြောင်းထုတ်ဖော်ပြောဆိုမှုများရှိနေပါတယ်။ဆိုအားကပြုပြင်ပြောင်းလဲမှုများကိုလေးလာချာနှောင့်နှေးစေမဲ့ဆုံးဖြတ်ချက်များနဲ့ပတ်သက်လို့စစ်ဆေးမေးမြန်းမှုများနဲ့အတူအိမ်တွင်ထောက်ခံမှုရရှိရန်စောင့်ဆိုင်းနေသည့်စည်ရင်းများသည်ယခုသတင်းပတ်တွင် Federal Parliament တွင်အခြေတည်ဆွေးနွေးရန်အာရုံစိုက်လာခဲ့ပါသည်။နေ့စဉ်သတင်းတို News Flash များပိုမိုကြားသိရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။
ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ